ထရမ့်အစိုးရဖွဲ့ကတရုတ်ကွန်ပျူစီရေပေါ်မှာနောက်ထပ်အခွန်တိုးကောက်ခံမှုတွေလုပ်မယ်ဆိုရင်ဒီလကောင်ကျင်းပဖို့လုပ်နေတဲ့အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးဆိုင်ရာဆင်းရဲမှုတွေမှာတရုတ်ကမပါဘဲနေဖို့ဖြစ်လာနိုင်တယ်လို့တရုတ်အရာရှိတွေပြောကြားချက်ကိုကိုးကားပြီးတနင်္လာနေ့တုန်းသဘောဆွေးချမ်းတယ်မှာဖော်ပြပါတယ်။ကုန်သွယ်ရေးဆိုင်ရာဆင်းရဲမှုလုပ်ဖို့အမေရိကန်ပြည်ထောင်စုကအစိုးပြုထားပေမဲ့အမေရိကန်ဒေါ်လာဘီလီယံ200ဖို့တရုတ်ကွန်ပျူစီရေပေါ်မှာအမေရိကန်ကနောက်ထပ်အခွန်ကောက်ခံဖို့အတွက်စီစဉ်နေတယ်လို့ဆိုပါတယ်။ကောင်းမှာတနက်တူပြီးနှိမ့်နိုင်တာမျိုးတရုတ်နိုင်ငံကလုပ်မှာမဟုတ်ဘူးလို့တရုတ်အကြီးအကဲအရာရှိသူပြောကြားချက်ကိုလည်းကိုးကားပြီးရေးသားထားတာပါ။တရုတ်ကောင်းဆောင်တွေကိုအကြံပေးနေတဲ့တခြားအရာရှိတွေကတော့တရုတ်ကအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့ကုန်ပစ္စည်းတွေတင်ပို့မှုကန့်သတ်ပြီးချိန်ချောက်ဖို့အတွက်အကြံပြုနေတယ်လို့ဆိုပါတယ်။နောက်ထပ်ကုန်သွယ်ဆိုင်ရာဆွေးနွေးမှုတွေကိုစက်တင်ဘာ20လောက်မှာစတင်ဖို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကအဆိုပြုထားတာပါ။တရုတ်ကဒီဆွေးနွေးပွဲတက်ဖို့အစီအစဉ်လေးစတင်လုပ်ဆောင်ခဲ့တယ်နဲ့ဒီသတင်းပတ်တဲ့အမေရိကန်ဘက်ကနောက်ထပ်အခွန်ကောက်ခံမှုလုံလန်နိုင်ခြင်းရှိနေတာမို့ဒီဆွေးနွေးပွဲကိုတက်ဖို့မတက်ဖို့စပြီးတော့ပြန်စဉ်းစားလာတာဖြစ်ပါတယ်။